ဗာတီကန်ကက်သလစ်ခရစ်ယာန်ကျောင်းတော်ကအစ်မြတာဝယ်ရှိသူတူကိုလိမ်မှုဆန်ရာရာဇဝတ်မှုနောက်ကျောင်းနဲ့ဩစတြေးလျရဲတပ်ဖွဲ့ကတရားစစ်ဆေးလိုက်ပါတယ်။ရဲတပ်ဖွဲ့ကတော့ကက်သလစ်ဂိုင်းချုပ်ဆရာတော်ဂျော့ချ်ဖဲလ်အပေါ်ဆွဆွဲချက်တွေနဲ့ပတ်သက်လို့တိုင်ကြားချက်တွေအများပြားလက်ခံရရှိထားတဲ့အကြောင်းသာပြောဆိုခဲ့ပြီးတော့အသေးစိတ်ကိုတော့မပြောပါဘူး။ကက်သလစ်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်ရဲ့ပဏာရေးဆန်ရာအကြံပေးအရာရှိချုပ်ဆရာတော်ဖဲလ်ကိုတော့ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့ကတရားရုံးမှာဒီလ18ရက်နေ့လာရောက်ထွက်ဆိုဖို့ဆင့်ခေါ်ထားပါတယ်။ဗာတီကန်မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့ဆွဆွဲချက်တွေနဲ့ပတ်သက်လို့သူ့မှာအပြစ်မရှိတဲ့အကြောင်းနဲ့တိတ်ခါကြအောင်လုံခြံဖန်တီးမှုတွေအဆက်မပြတ်ကြုံရတဲ့အကြောင်းပြောဆိုသွားပါတယ်။ဗာတီကန်ကျောင်းတော်ပြောခွင့်ရပုဂ္ဂိုလ် Greg Bach ကတော့ Australia နိုင်ငံရဲ့တရားရေးစနစ်ကိုလေးစားကြောင်းပြောဆိုခဲ့တယ်လို့ဘုရားမင်းကြီး Francis အနေနဲ့လည်းဆရာတော် Phil ကိုတွားခွင့်ပြုထားတဲ့အကြောင်းပြောဆိုပါတယ်။လိမ်မှုဆိုင်ရာဆွဆွဲချက်နဲ့တရားစွဲခံထားရတဲ့ Catholic ကျောင်းတော်ကတာဝန်ရှိသူတွေထဲမှာတော့ဆရာတော် Phil ဟာအဆင့်မြင့်ဆုံးပုဂ္ဂိုလ်တစ်ဦးလည်းဖြစ်ပါတယ်ရှင်။